လေးတငယ်နဲ့လူငယ်တွေဟာပြိုးပင်နေပါပဲ။အပင်တစ်ပင်ရဲ့တက်တမ်းမှာပြိုးပင်ဘဝဟာအရေးအကြီးဆုံးအချိန်ဂရုစိုက်ရမယ့်အနေထားပါပဲ။လူငယ်ဆိုတာအနာဂတ်ကောင်းဆောင်တွေလို့ကျွန်တော်တို့ဂါထာတွေလို့ရွတ်ခဲ့ကြပါတယ်။ပြီးတော့ဘလောက်ဂရုစိုက်တယ်လဲဆိုတာအာမနာတန်သုံးသပ်ကြည့်တဲ့အခါဂါထာရွတ်ရုံကခက်များများပါပဲ။ကလေးနဲ့လူငယ်တွေကိုတံမိုးထားဖို့တိုက်တွန်းနေတာပါ။ဘာကြောင့်ပါလဲ။တံမိုးထားခံရသူဟာတံမိုးရှိအောင်နေပါလိမ့်မယ်။ဒီတစ်ခါတော့ကျွန်တော်ဆွေးနွေးမှာကတော့ကလေးတွေဘယ်ကြောင်းမှထားမလဲဆိုတဲ့ကိစ္စပါပဲ။ဥပမာအဖြစ်တော့မြို့ကြီးတွေပေါ်မှာမြို့လေကောင်ကကျောင်းတွေကိုစင်ကြီးဘုံကကလေးတွေနေ့စဉ်လိုက်ပို့နေရတဲ့ကိစ္စအနေစပါတယ်။ဘာကြောင့်အဲ့ဒီကျောင်းတွေမှာထားရတာလဲလို့လဲမေးပါတယ်။ဘာကြောင့်လဲဆိုတော့အဲ့ဒီကလေးတွေကိုနေ့စဉ်ကလေးတယောက်ကျောင်းကားတစ်စီးကျောင်းကားလို့ဆိုတဲ့နေရာမှာအိမ်ကပို့တဲ့ကားကိုဆိုလိုတာပါ။အဲ့လိုကလေးတယောက်ကားတစ်စီးနဲ့ပို့နေကြတဲ့အခြေအနေမျိုးဟာရေရှည်မှာတော့လမ်းတွေပိတ်ဆို့ပြီးတော့မိဘတွေလည်းအချိန်ကုန်ပေါ့လေအဲ့ဒီကနေပြီးတော့စပြီးတော့ပြောပြကြတာပါဒီကလေးတွေကိုဘာကြောင့်အဲ့ဒီမြို့ထဲမှာပဲထားရလဲကိုနဲ့နီးတဲ့နေရာတွေမှာဘာကြောင့်မထားကြသလဲဆိုတော့အားလုံးရဲ့အဖြေကတော့အဲ့ဒီကျောင်းတွေကပူကောင်းတယ်ဆိုတာပါပဲဒါကတော့အားလုံးသိပြီးသားဟုတ်တိတိကျကျပြောရင်ဘာတွေကောင်းတာလဲအောင်ချက်ကောင်းတယ်ဒီလိုပြောပါတယ်ကောင်းပြီဘာကြောင့်ကြံတဲ့ကျောင်းတွေကတော့အောင်ချက်မကောင်းတာလဲညာကလည်းတစ်ပိုင်းရှိပါတယ်ကျွန်တော်ကပြောမှုပါတယ်ဂျပန်နိုင်ငံမှာဆိုရင်တော့ကိုယ့်ရဲ့အနည်းဆုံးကျောင်းပဲကိုထားရတယ်ဘယ်တခြားမြို့နယ်ကမှသွားပြီးတော့ထားရတာမျိုးမရှိပါဘူးထား권လည်းမရှိဘူးပေါ့အဲ့တော့နာမည်ကြီးကျောင်းကိုစုပြုံပြီးတော့အဲ့လိုပို့ရတယ်ဆိုတာမျိုးအခြေခံပညာကျောင်းတွေမှာခွင့်မပြုထားဘူးပေါ့ကျွန်တော်တို့စီမှာတော့ဝီနင်းတို့လုပ်နေကြတာတွေရှိတယ်တကယ်တကယ်မြို့တဲကကျောင်းကိုစင်ကြီးဘုံကအမတန်ဝေးတဲ့နေရာကသွားတက်ရတယ်နေ့စဉ်တက်ရတယ်အဲ့ကလေးတွေကားတစ်စီးတက်တက်သုံးနေရတယ်ဆိုတော့အိမ်နေမှာကျွန်တော်မေးကြည့်ပါတယ်ဒီကလေးကိုဘလို့လုတ်ပြီးတော့အဲ့ဒီမြို့နေမှာထားခွင့်ရတယ်လဲဆိုတော့ပုံစံ30တို့အဲ့ဒီမှာအမြင်နေထိုင်ပါတယ်ဆိုတော့ထောက်ခံချက်တို့ကိုယူပြီးတော့တက်ကြရတာပါတကယ်လဲအဝေးရနေလာပြီးတော့တက်ခွင့်တော့တရားဝင်သူ့ရဲ့စီကံသတ်မှတ်ချက်တွေနဲ့မရပါဘူးအဲ့တော့တကယ်ကြတော့ဘာလုတ်ကြတယ်လဲဆိုတော့လူကြီးတွေအကုန်လုံးကတကယ်မနေဘဲနဲ့နေပါတယ်ဆိုပြီးတော့လက်မှတ်တွေယူပြီးတော့ထားကြရတာပါပဲဒါကတော့ကျွန်တော်တခုစိုးရိမ်တာကိုပြောပါတယ်ဘာလဲဆိုတော့ကလေးတွေကဒါကိုကိုလိုချင်တဲ့ကိစ္စအတွက်ဆိုရင်ညာတဲ့လေညာမှာပဲဆိုတော့အတွေ့အမြင်မရပါဘူးလားလို့ကျွန်တော်တွေးမိပါတယ်ဒုတိယတစ်ချက်ကတော့ဗျာအဲ့ဒီကလေးတွေဒီလောက်တက်နေရတာဘာကြောင့်လဲပေါ့အဲ့ဒီเจ้าတွေကိုဘာကြောင့်ရွေးရလဲကိုနဲ့အိမ်မားနားမှာရှိတဲ့เจ้าတွေကဘာဖြစ်နေကြလို့လဲဆိုတော့အားလုံးကတိတိလိုလိုနဲ့တိတိကျကျတော့ကျွန်တော်ပြန်မပြောနိုင်ကြဘူးတချို့ကတော့ဒါမျိုးသူတေသနာတုတ်စေခြင်းနဲ့တဲ့ဆရာဆရာမတွေကြောင့်လားเจ้าသားတွေရဲ့ဒီလူနေမှုအဆင်ကြောင့်လားသူပတ်ဝန်းကျင်ကြောင့်လားပေါ့တဲ့အဲ့တော့တကယ်နာမည်ကြီးပါတယ်ဆိုတော့ကျောင်းနေမှာဆရာကြီးတက်တက်တော်နေတာလားဟုတ်ကောဟုတ်ရဲ့လားပေါ့တချို့ကတော့ထောက်ပြကြပါတယ်သူမိဘတွေရဲ့အခန်းကဏ္ဍတော်တော်အရေးကြီးတယ်တဲ့မိဘတွေကနောက်ကနေပြီးတော့ထောက်ပံ့ပေးနေတာဖြည့်ဆည်းပေးနေတာတွေပေါ့လေအဲ့တော့ကျောင်းသားချင်းကလည်းအဲ့ဒီကျောင်းနေမှာကျတော့ပြိုင်ဆိုင်လူစိတ်ပြင့်ထန်ကြတယ်ပေါ့ကိုစာကလွှဲရင်တခြားအာယုံတွေအလွဲမရောက်အောင်ပေါ့လေအဲ့ဒါတွေလုံနိုင်တယ်ဒီလိုအာသာချက်တွေရှိတယ်လို့ပြောပါတယ်အဲ့တော့ဆရာတွေကြီးပဲအရေးချင်းရှိလို့ဒီကျောင်းကောင်းတယ်လို့ပြောမယ်ဆိုရင်အဲ့ဒီဆရာတွေကိုနေအကြောင်းတွေကိုပို့ပြလိုက်နာမည်မကြီးတဲ့အကြောင်းဆရာတွေဒီမှာထားကြည့်လိုက်အဲ့ဒါဆိုရင်ရောအောင်ကျဲပုံစံတွေကအခုလိုပဲနေမှာလားဒါမှမဟုတ်ဘလောက်ပြောင်းလဲမလဲဒီလိုလဲတွေးကြပါတယ်ကျွန်တော်ကတော့ဘာပြောပြလဲဆိုတော့ချင်းပြည်နယ်မှာမြင်မှုတဲ့ကလေးတွေကိုပြောပြတာပါချင်းပြည်နယ်ကကလေးတွေကတောင်ပေါ်နဲ့တောင်အောက်ကိုဆင်းလိုက်တက်လိုက်နေတိုင်းသွားပြီးတော့ကျောင်းသွားကြရပါတယ်အဲ့ဒီကကလေးတွေအဲ့ဒါပြောတယ်ကိုရွာမှာရှိတဲ့ကျောင်းကိုမတက်ဘူးလားသူတို့လည်းအဝေးကြီးသွားတာပဲမှန်လားဆိုတော့ဟုတ်တယ်အဝေးကြီးသွားတယ်ဆိုတာကျွာမှာရှိတဲ့ကျောင်းကိုမတက်တာမဟုတ်ဘူးသူတို့နဲ့အနည်းဆုံးကျောင်းကတောင်တွေကိုကြော်ပြီးတော့သွားတာအဲ့လိုပြောပြတာပါအဲ့တော့အဲ့ဒီကလေးတွေတော့သူတို့ပဲစိတ်ချလက်ချလွတ်နိုင်တာပေါ့လေဂျပန်နိုင်ငံမှာလည်းကျွန်တော်ခုနကပြောခဲ့တဲ့မူလာတန်းကျောင်းနေဆိုရင်ကလေးလေးတယောက်တည်းကမြို့လေကောင်ကားတွေရှုပ်တဲ့နေရာမှာလည်းသူတိထောက်တော့နဲ့သွားနေတာပါပဲဒါပေမဲ့ကျွန်တော်တို့စီမှာဒီလိုလှုပ်လို့တော့မဖြစ်နိုင်ဘူးဘာကြောင့်လဲဆိုတော့ကားတွေကရောကလေးတွေဘယ်တော့အလေးထားတယ်ဆိုတာရှိပါတယ်ဟိုမှာကတော့ကလေးတယောက်လမ်းလျှောက်လာတာမြင်တာနဲ့ကားကရပ်ပြီးသားကလေးဖြတ်ပြီးမှသွားမယ်ဆိုတာမျိုးစိတ်ချရတဲ့ပတ်ဝန်းကျင်ပေါ့ဗျာလုံကျုံတဲ့ပတ်ဝန်းကျင်ပေါ့အဲ့တော့ဒီမှာကွာဟချက်တွေကဘာလဲဆိုတော့နေတွေမှာနေရတဲ့ကလေးတွေကတဘာဝဘေးအန္တရာယ်တွေဆိုးရွားကြမ်းတမ်းတဲ့လမ်းနေရာနေပြီးတော့ဖြတ်ပြီးတော့သွားကြတယ်မျိုးကကလေးတွေကတော့နှုတ်တစ်ထက်နှုတ်သွားတယ်ပေါ့မိဘပါမဘာမဆိုရတယ်မိဘတွေကလည်းစိတ်မချနိုင်ဘူးတကယ်လဲကျွန်တော်တို့ပတ်ဝန်းကျင်မှာတရားဥပဒေစိုးမိုးရေးတို့ကလေးတယောက်ကိုဘလောက်စိတ်ချနိုင်တယ်လဲဆိုတဲ့ပတ်ဝန်းကျင်မျိုးကလည်းမေးခွန်းထုတ်ဆရာရှိသေးတာဟုတ်အဲ့ဒီမှာပြောနေတဲ့အများစုကတော့မိဘတော်တော်များများစီကပြန်ပြီးရတဲ့တုံ့ပြန်ချက်ကတော့သူတို့တွေဟာဘယ်အပင်ပန်းခံကျင်ပါမလဲ
ဘာကြောင့်အဲ့ဒီအကြောင်းနေထားနေရလဲဆိုတော့သူတို့ကနားလဲပါလို့ပြောကြတာပါပဲကိုအိမ်နဲ့နေတဲ့အကြောင်းကိုထားကျင်တာပေါ့ဒါပေမဲ့တကယ်ရလက်ကွာလို့ကျွန်တော်တို့ပြန်ပြောပါတယ်အဲ့တော့ရလက်ကွာတဲ့အတွက်သူတို့အပင်ပန်းခံတဲ့မျိုးတွေမှာထားကြတယ်ပေါ့အဲ့တော့ရလက်မကွာအောင်လုတ်ပေးနိုင်ရင်သူတို့လည်းနီးစားရအကြောင်းမှာထားမယ်အဲ့ဒီလမ်းပိတ်တဲ့ပြဿနာနေ့စဉ်အချိန်ကုန်ပြီးတော့လူကြီးတွေရဲ့အဖိုးတန်တဲ့အချိန်တွေမှာပေးကြပင်ပန်းနေရတာတွေတက်တာစီမယ်ပေါ့ခွဲခြားဆက်ဆံမှုတွေနေသွားမယ်စသဖြင့်ပြောကြပါတယ်အဲ့တော့ကျွန်တော်တို့ကလေးတွေရဲ့ကြောင်းတွေဟာဘာတွေများကွာနေကြသလဲဆိုတာကိုသိတယ်လို့လို့နဲ့တိတိကျကျသုတေသနလောက်တာမျိုးကိုကျွန်တော်လဲနားထောင်နေပါတယ်ကျွန်တော်လဲတည်ခြင်းစိတ်တွေစောနေပါတော့တယ်